ဟောင်ကောင်သတင်းဌာနတွေမှာနိုင်ငံရေးအရအထူးမှတ်တဲ့သတင်းတွေကိုမရေးချဖို့တရုတ်နိုင်ငံခြားရေးဌာနကထုတ်ပြန်ချက်တွေထွက်မလာမချင်းသတင်းတွေကိုဆိုင်းထားဖို့နဲ့အစိုးရကတဘောမကျတဲ့စကလုံးအသုံးအနှုန်းတွေကိုလည်းမသုံးကြဖို့အက်ဒီတာတွေကသတင်းထောက်တွေကိုပြောဆိုထားတယ်လို့တည်သံသရသတင်းထောက်တွေကပြောပါတယ်ပရတင်လက်ထက်ကနေတရုတ်နိုင်ငံရဲ့အုပ်ချုပ်မှုအောက်ပြန်လည်ရောက်ရှိလာတဲ့ဟောင်ကောင်မှာ2020ခုနှစ်ကနိုင်ငံတော်လုံခြုံရေးဥပဒေပြဋ္ဌာန်းခဲ့ပြီးတဲ့နောက်ပိုင်းသတင်းဌာနတွေရဲ့လက်ရှိအခြေအနေကိုသတင်းထောက်တွေကပြောပြခဲ့တာပါ။တခါတလေသတင်းထောက်အလုံးလုံနေတယ်လို့မခံစားရဘဲဝါဒဖြန့်မှုမှာပါနေရတဲ့လူတွေလို့ခံစားရတယ်လို့လည်းသတင်းထောက်တွေကပြောပါတယ်။သတင်းကြောင်းတွေမှာလိလာသင်ယူခဲ့ရတယ်လို့မျိုးလှုပ်ကန်ခွင့်မရတဲ့အတွက်စိတ်ဓာတ်တွေပါကျနေကြတယ်လို့လည်းနှမဲမဖော်လို့တဲ့ဟောင်ကောင်သတင်းထောက်တယောက်ကပြောပါတယ်။တချိန်လုံးကတော့ဟောင်ကောင်သတင်းမီဒီယာလွတ်လပ်ခွင့်ဟာအာရှတိုက်မှာတော့စံပြအဖြစ်ရပ်တည်ခဲ့ပေမဲ့လို့နိုင်ငံတော်လုံခြုံရေးဥပဒေပြဋ္ဌာန်းလိုက်ပြီးတဲ့နောက်ပိုင်းသတင်းအကြီးအသေးတွေလည်းကျဆင်းလာပါတယ်။သတင်းတွေကိုလည်းကိုပရာထိန်ပြီးတော့ရေးရတာမျိုးပိုလုံလာကြရသလိုအထက်အခံတွေဖက်ကအသံတွေကိုလည်းတိတ်ပြီးတော့မထည့်ကြတော့ဘူးလို့လည်းပြောပါတယ်။သတိထားပြီးတော့သတင်းတွေရေးတာမျိုးပိုလုံလာကြရတယ်လို့လည်းဟောင်ကောင်သတင်းထောက်တွေကပြောဆိုကြပါတယ်။2020မတိုင်ခင်တုန်းကတော့ဒီမိုကရေစီတိုင်းပြည်တစ်ခုလိုဟောင်ကောင်မှာသတင်းတွေကိုစိတ်တိုင်းကျလွတ်လပ်စွာရေးသားပုံနဲ့ခဲ့ကြတာဖြစ်ပါတယ်။